ဦးစောသမင်းတို့ရဲ့ဒီညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းအဖွဲ့ကလက်ရှိရွေးကောက်ပွဲကော်မရှင်ကိုရာနှုန်းပြည့်အယုံအကြည်မရှိဘူး။ဒါကြောင့်မို့လို့အစ်စ်ပြန်လဲဖွဲ့စည်းပေးဖို့တောင်းဆိုတယ်ဆိုတော့ဘလို့အချက်တွေအကြောင်းတွေကိုတွေ့ရလို့ပါလဲရှင
်။ကျွန်တော်တို့ရဲ့သဘောထားကတော့ဒီလက်ရှိကော်မရှင်ကသမရကတည်တံ့ခန့်ပေးတဲ့ဟောဘောကော်မရှင်ပဲဖြစ်တယ်ကျွန်တော်လိုချင်တဲ့ကော်မရှင်ကတကယ့်တိုင်းလူကြီးဖြစ်မယက်တည်ပေးမယ်နိုင်ငံရေးပါတီအများစုပြည်သူအများစုရဲ့ယုံကြည်ကိုးစားတဲ့ပုံကိုယ်တွေပါစေချင်တယ်အနည်းဆုံးဥပမာပြောရမယ်ဆိုရင် 1990 မှာဖွဲ့စည်းတဲ့ဟောဘောကော်မရှင်ပုံစံမျိုးကျွန်တော်ဖြစ်ချင်တယ်1990မှာဆိုရင်ကျွန်တော်တိုင်းဒါအဖွဲ့အစည်းတွေကလည်းဒီတိုင်းဒါခေါင်းဆောင်အနေနဲ့အဲပုံကိုယ်တွေလည်းပါတယ်လေအခုကျတော့တိုင်းဒါကိုကိုးစားပြုတဲ့အဲတမရှိတဲ့ပုံကိုယ်တွေပါဝင်ခြင်းမရှိတဲ့အတွက်အဲကျွန်တော်တို့ကော်မရှင်ပေါ်မှာအပြည့်အဝပေါ့နော်အပြည့်အဝအဲယုံကြည်မှုဖြစ်ဖို့ကအင်မတန်ခက်ခဲတယ်ဒါကြောင့်မလို့ကျွန်တော်ဒီကော်မရှင်ပြန်ပြီးတော့အဲပြန်လည်ပြုတ်ပြင်ဖွဲ့စည်းတင်တယ်လို့ကျွန်တော်တို့ကထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ MBF အဖွဲ့အနေနဲ့အခုလက်ရှိရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းတွေထဲမှာပေါ့လေဘလို့ထောက်ပြစရာအချက်တွေအဓိကတွေ့ရတာရှိလဲရှင
်ကျွန်တော်အမှန်တမ်းပြောမယ်ဆိုရင်အခုကျွန်တော်ဖြတ်တန်းတာအခုအစိုးရအစ်စ်ထက်မှာပထမဆုံးအဲလောက်ခဲ့တဲ့ကော်မရှင်အနေထားကိုကျွန်တော်သုံးသပ်ပါတယ်ဥပမာ2010လောက်အနေထားပေါ့နော်2010မှာဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေလှုပ်ထုံးလုံးဤဥပဒေဤဥပဒေတွေထုတ်ပြန်တယ်ဒါပေမဲ့အောက်ခြေမှာဖြစ်တဲ့အနေထားတွေကအဲ့ဒီကော်မရှင်အဆင့်ဆင့်ကဒီလှုပ်ထုံးလုံးဤဥပဒေဤဥပဒေတွေကိုလိုက်နာပြီးတော့ကျင့်သုံးတာကိုကျွန်တော်မတွေ့ဘူးသက်ဆိုင်ရာကော်မရှင်အဖွဲ့အခွဲအဆင့်ဆင့်ကမိမိလှုပ်ချင်အောင်ပဲလှုပ်တာကိုကျွန်တော်တွေ့တယ်ပေါ့နော်လာမယ့်2015မှာလည်းဒီလိုပုံစံမျိုးဖြစ်မှာဆိုရင်လည်းဥပမာဒီကော်မရှင်အဖွဲ့အခွဲအားလုံးမှာအထွေအုပ်ကပုဂ္ဂိုလ်တွေကအထွေယူမှုအဖြစ်တာဝန်ထမ်းဆောင်ရတယ်။ဒီကော်မရှင်ရဲ့ဥပဒေအရကတော့နော်သူထုတ်ပြန်ထားတဲ့ကော်မရှင်မှာပါဝင်တဲ့ပုဂ္ဂိုလ်တွေကနိုင်ငံတော်လက်စားခံစား권မရှိစေရလို့ပြောထားတယ်ကြ။ဒါပေမဲ့အခုအထွေအုပ်ကနိုင်ငံတော်လက်စားခံစား권ရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ကော်မရှင်အစစ်အစမှပါတဲ့ဥက္ကဋ္ဌနဲ့အဖွဲ့ဝင်များအားလုံးဟာနိုင်ငံတော်လက်စားခံစား권ရှိတဲ့ပုဂ္ဂိုလ်တွေမဖြစ်စေရဘူးလို့ပြောတယ်။ဒါဆိုရင်ဘာဖြစ်လို့အထွေယူမှုကနိုင်ငံတော်လက်စားခံစားရတယ်လို့ကျွန်တော်မေးတယ်အဲ့ဒီတော့ကော်မရှင်ဥက္ကဋ္ဌကဘာဖြေတယ်လဲဆိုတော့ဥက္ကဋ္ဌနဲ့အဖွဲ့ဝင်များလို့ပါတဲ့အတွက်အတွေ့အကြုံမပါပါဘူးတဲ့ဒီလိုဖြည့်ရှင်းတဲ့မျိုးနဲ့ကျွန်တော်တို့ပေးခဲ့ပါလေခင်ဗျာဒါဟာစိတ်ချိန်နဲ့လောက်တဲ့ဟောဖြည့်ရှင်းချက်မဟုတ်ဘူးလို့ကျွန်တော်ကအားလုံးဒီလိုပဲခံယူတယ
်ဟုတ်ကဲ့ဆိုတော့ဒီလိုအချက်တွေအပြင်ပေါ့လေအခုဒီရွေးကောက်ပွဲလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ရောဘာတွေများထောက်ပြစရာရှိပါလဲရှင
်ကျွန်တော်တို့နေရနေမှာလုပ်တဲ့ကော်မရှင်အဖွဲ့နဲ့ပါတီကောင်ဆောင်များအစည်းအဝေးမှာဟောပါပေါ့တွေ့ဆုံပွဲမှာ2014ကိုပြန်ပြီးတော့ထုတ်ပြန်တယ်ကြားဖြတ်ဖြစ်စေလာမယ့်2015ရွေးကောက်ပွဲဖြစ်စေအဲ့ဒါနဲ့ပတ်သက်တဲ့ညွှန်ကြားချက်ဖြစ်ပါတယ်အဲ့ဒီညွှန်ကြားချက်ဟာဘာမှပြောင်းလဲမှုမရှိဘူး2010တုန်းကညွှန်ကြားချက်အတိုင်းပဲဖြစ်တယ်ဒီကော်မရှင်ဥက္ကဋ္ဌကတော့ကျွန်တော်တို့ပါတီကောင်ဆောင်တွေနဲ့တွေ့တဲ့အခါတိုင်းမှာအမြင်နဲ့အကြံဉာဏ်တောင်းပါတယ်ကျွန်တော်ပါတီကောင်းဆောင်တွေကလည်းတွေ့တိုင်းနဲ့အကြံဉာဏ်ပေးတယ်ပေးတဲ့အကြံဉာဏ်ကိုရယူမှုမရှိဘဲနဲ့အဲလက်ရှိအဲ2010တုန်းကညွန်ကြားချက်အတိုင်းပဲတသိမ်းမသိမ်းပြန်ပြီးတော့ထုတ်ပြန်လာတယ်အဲ့ဒီပေါ်မှာကျွန်တော်တို့ကအားမရဘူ
းဒါပေမဲ့အခုညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းအဖွဲ့ကရွေးကောက်ပွဲကော်မရှင်ကိုအစ်စ်ပြန်လဲဖွဲ့စည်းပေးဖို့တောင်းဆိုတယ်ဒါပေမဲ့အစိုးရကဟလာလက်ရှိရွေးကောက်ပွဲကော်မရှင်အဖွဲ့အတိုင်းပဲသွားမယ်ဆိုရင်လာမယ့်ရွေးကောက်ပွဲတွေမှာဘလို့ဖြစ်လာနိုင်တယ်လေဥပမာလွတ်လပ်ပြီးတရားမျှတမှုရှိတယ်လို့ပြောနိုင်ပါမလားရှင
်ကျွန်တော်တို့ယုံကြည်မှုအားနည်းတယ်လို့ပြောမှာပေါ့နော်။ဘာဖြစ်လဲဆိုရင်တစ်ဖက်သားဖွဲ့စည်းထားတဲ့အနေအထားဖြစ်တယ်လေ။အဲဒီတော့ဒီပေါ်မှာအားလုံးကနိုင်ငံတော်သမ္မတကဖွဲ့စည်းထားတဲ့အဖွဲ့တည်ထောင်ဖြစ်နေတဲ့အခါမှာသူကပဲလိုက်သိနိုင်တယ်လို့ကျွန်တော်ယူဆတယ်။ဒီကော်မရှင်အဖွဲ့အစင်အစင်ဟာအားလုံးဟာပဲလိုက်နိုင်တယ်လို့ကျွန်တော်ယူဆတယ
်။ဟုတ်ကဲ့ဆိုတော့ဦးစောတမ်းမြင့်တို့အနေနဲ့အခုဒီရွေးကောက်ပွဲကော်မရှင်ကိုအစ်စ်ပြန်လဲဖွဲ့စည်းပေးဖို့တောင်းဆိုတဲ့တောင်းဆိုချက်တွေကိုဘလောက်အထိကြဲကြဲပြန်ပြန်ထိထိရရောက်ဖြစ်သွားအောင်တောင်းဆိုဖို့စီစဉ်ထားပါလဲရှင
်ကျွန်တော်တို့ကော်မရှင်ဥက္ကဋ္ဌနဲ့တွေ့တိုင်းမှာတော့အချိန်ချင်းပြောမယ်။နောက်တက်ဆိုင်ရာမီဒီယာကိုလည်းကျွန်တော်တို့တတ်နိုင်တယ်လို့တော့ကျွန်တော်လုံစော်ပေးမယ်ပေါ့နော်။ဘာပဲဖြစ်ဖြစ်လွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့ဟာကော်မရှင်မှာတာဝန်အပြည့်အဝရှိတယ်လို့ကျွန်တော်ယူဆတယ်ပေါ့နံပါတ်1ပေါ့။နံပါတ်2ကအစိုးရကလည်းဒီလွတ်လပ်ပြီးတရားမျှတဖို့အတွက်တမန်ရပ်တည်ပေးဖို့လုပ်တယ်အဲ့တော့ဒီလိုအဆင့်မျိုးပြုတ်ပြင်ပေးလာပြီဆိုရင်ရှုံးပြီဖြစ်စေနိုင်ပြီဖြစ်စေကော်မရှင်ရဲ့လောက်ရပေါ်မှာကျွန်တော်အပြည့်အဝယုံကြည်သွားမယ်ဒီလိုမှမဟုတ်ဘူးဆိုရင်ကျွန်တော်က2015လာမယ့်ရွေးကောက်ပွဲအတွက်ယုံကြည်မှုအားနည်းတယ်ခင်ဗျ
ဟုတ်ကဲ့ဦးစောတမ်းမြင့်အခုလိုဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်